ိုးကျောင်းတို့ကြဆုံးတော့နော်အာဇာနည်တွေကြဆုံးတော့အဲ့ဒါအသက်20နော်ဇူလိုင်လဟိုဒီမှာစိတ်ထိတ်ထိတ်ခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတခိုင်းပြီလုံးနော်အဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအယံကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်။ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလေနော်အဖွားတို့ကပါလာရတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ်
။လွန်ခဲ့တဲ့65နှစ်ကဖြစ်တဲ့1948ခုဇူလိုင်လ19ရက်နေ့10:39မိနစ်မှာယူနီဖောင်းဝတ်လက်နက်ကင်တစုကရန်ကုန်မြို့တယ်ရှိအတွင်းဝင်များရုံမှာပူဂျိုအောင်ဆန်းနဲ့အတူမြမအာဇာနီတွေကိုလှုပ်ကြံခဲ့တဲ့တဲ့င်းကြရတော့လွန်စွာကြေကွဲဝင်းနေမိတဲ့အကြောင်းအခုအသက်80ကျော်ပြီဖြစ်တဲ့ဒေါက်ခင်မီကပြန်ပြောင်းပြောပြခဲ့တာပါဒေါက်ခင်မီကပဲဆက်ပြီးဗြိတိရှ်ကိုလိုနီလက်အောက်ကမြမလွတ်လပ်ရေးကြိုးပမ်းမှုမှာထိုစဉ်တခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေအခုလိုအမှတ်ရစရာပြောခဲ့ပါလေ
တခင်မကြီးတွေကတော့အားလုံးကဒီလွတ်လပ်ရေးအတွက်အားမီကျိုးစားကြတာပဲလေနော်သူတို့အသက်တွေဘာတွေလဲမမှုဘူးဆေးရမှလည်းမကြောက်ဘူးဘာလို့မှမကြောက်ခွင့်နဲ့သူတို့တခါတည်းဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖွဖွအဲ့ဒီမှာလူလားမြောက်လာတာဥပမာစစ်ဖြစ်တော့ဖွဖွအသက်ကဟိုတည်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာနော်စစ်ကြေညာတော့အဲ့ဒီစစ်ကြေညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့စစ်မဖြစ်ခင်တည်းကကြိုးပမ်းကြတာပါပဲဒါဖွဖွအစာတွေရဲ့အတွေ့အကြုံနောက်ဖွဖွအဖေကလည်းငကနီတွေဖတ်တယ်နောက်တော့သူကတခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖွဖွတို့ဆိုလို့ရှိရင်သပိတ်မှောက်ရတဲ့အကြောင်းကိုအဲ့ဒီအချိန်တော့ဖွဖွသုံးတာသပိတ်မှောက်ရတဲ့စစ်မဖြစ်ခင်ဖွဖွအမေကကြောင်းဆရာမကြောင်းမတက်ရဘူးပေါ့နော်ဖွဖွတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းတဲ့ဖော်ပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖော်ဖွားမေမေကိုရောဖော်ဖွားရောခေါ်ပြီးတော့တခါတည်းဖော်ဖွားဖေဖေကအဲ့ဒီအရာထဲမှာတရားပွဲတွေချတာကိုသွားပြီးတရားနားထောင်ရတယ်အာဇာနည်တော်များများတို့ဘသူတို့ပေါ့နော
်လွတ်လပ်ရေးကြိုးပမ်းတဲ့ကာလကိုမှီလိုက်တဲ့ဒေါက်ခင်မီပြောသွားတာပါဒေါက်ခင်မီနဲ့တူထိုစဉ်ကာလကိုမှီလိုက်သူနောက်တူကတော့ဒေါက်ခင်ကြီးကြီးဖြစ်ပါတယ်အသက်60နီးနေပြီဖြစ်တဲ့ဒေါက်ခင်ကြီးကြီးဟာမြမလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့သူတူဖြစ်ပါတယ်သူရဲ့ပြန်ပြောင်းပြောပြချက်က
နိုင်ငံရေးဆိုတော့မလုပ်တာလည်းကြာပြီပေါ့နော်ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်80ဒေါ်လာရေး movement ထဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတဲ့ရောက်သွားတာပေါ့လေအဖမ်းကတော့နိုင်ငံရေးရဲ့လို့တစ်စလုံးတစ်ခါမှလည်းမလုပ်ဘူးအကြောင်းလုံးကလည်းဒီလိုပဲရှိမှလည်းနေခဲ့တာခိုင်းရေးပဲနေခဲ့တာဒါပေမဲ့ဂျပန်ခေရောက်တော့ဂျပန်ဟိုတော့သိကြည့်တော့မုန်းတယ်ပေါ့နော်အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့ organize လုပ်တာကအဲ့ဒီတော့ဖြာပုံမှနေရပါတယ် 1944 ပေါ့နော်ဖြာပုံကအဲ့ဒီက80ဒေါ်လာရေး movement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည်ကွန်မြူနစ်ပါတီပေါ့ PCP ပေါ့နော် PCP ပါတီဝင်နေဆိုတဲ့ခါကျတော့အဲ့ဒီလိုပဲပါတီဝင်ဖြစ်သွားတာပေါ့သမီးရဲ့ဒါပါပဲဂျပန်ခေတုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးတဲ့ခါကျတော့လေပါတီကမျောရောက်တယ်ဆိုတော့ဟိုတုန်းကတော့ရောက်ပါတီပေါ့ underground ပါတီပေါ့နော်ပါတီဝင်နေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပါ
ဒေါက်ခင်ကြီးကြီးကပဲဆက်ပြီးဗိုလ်ချုပ်တို့ထူးစင်သာလှုပ်ကြံမခံခဲ့ရရင်မြမနိုင်ငံရေးအခုအပြောင်းဟာအခုနဲ့အများကြီးကွာခြားမှာဖြစ်တယ်လို့ပြောခဲ့ပါတယ
်ကောင်းဆောင်ကြီးတွေပေါ့လေအထူးသဖြင့်ဗိုလ်ချုပ်ပေါ့နော်ဗိုလ်ချုပ်စားစားစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာဗိုလ်ချုပ်မရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်ဗိုလ်ချုပ်ကရှိလို့ရှိရင်လောက်မဆိုးပဲနဲ့ပြည်တွင်းစစ်ကလည်းတော့လည်းကြာမယ်လည်းမဖြစ်ဘူး။ဘုရားတို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော
်။နိုင်ငံရေးလှုပ်ရှားမှုနဲ့လွတ်လပ်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍဟာဘယ်လောက်ရည်ကြီးပါသလဲ။ဒေါက်ခင်ကြီးကြီးကပဲဘုချုပ်ကိုဥပမာပြုပြီးခုလိုပြောခဲ့ပါတယ်
။အမျိုးသမီးတွေကအပန်းကမမလူဦးရေရဲ့တော့ဝဲကြော်ရဆိုပါတော့အပြည့်ပြောအိမ်တော်မှာဆိုလို့ရှိရင်အိမ်တော်ဦးကြီးပဲနော်အဲ့တော့တယောက်ပါတယ်ဆိုလို့ရှိရင်လှုံ့ဆော်မှုတစ်ခုလောက်တော့မယ်ဆိုလို့ရှိရင်ဒီအိမ်မှာ ဒီသားစုစုပွားခြင်းလို့ရှိရင်ဒါအမေကိုစီးရုံမှာပေါ့အမေပါမှာပဲဖြစ်မှာပဲလေအမေပါရာကဒါအတီးတာပဲလေငငယ်မှာအမေသမီးတွေပါဖို့ဆိုတာအမတန်ကိုယ်အရေးကြီးပါတယ်နောက်တော့လွတ်လိုက်တိုက်ပွဲဆိုတော့အဲ့ဒါဘုဇောင်ဆန်းကလည်းအဲ့ဒါကိုသိကြည့်တော့သူကသဘောပေါက်တယ်လေဒီလူလူလှုပ်ရှားမှုလှုပ်တော့မယ်ဆိုတော့လူလူရဲ့အင်အားစုတက်ွက်ဖြစ်တယ်အမေသမီးတွေပါလို့ဖြစ်ကိုဖြစ်ရမပါလို့မဖြစ
ပေါ်ပေါက်ပြီးတော့ရေပေါ်ရောက်ပြီးတော့ဟိုဂျပန်နေစစ်တောင်မှာမပြီးသေးပါဘူးစပြီးတော့တခါလေအနည်းသမီးရှင်းဝင်အတွက်ဆိုတော့ဘုကျောက်ကကွာစုံစောပြီးတော့သူကကွာကိုယ်တိုင်ကိုအစည်းအဝေးခေါ်ပြီးတော့အဲ့ဒါလုပ်ခဲ့တော့အဲ့တော့ကဘာလို့လဲပါသွားတယ်ဆိုတော့ဒါခုလောလောဆယ်မှာမြန်မာအမျိုးသမီးတွေရဲ့နိုင်ငံရေးအခွင့်အာဏာကဘယ်လိုရှိပါသလဲဧပြီလ6ရက်ဝေကပွဲများကျင်းပအပြီး ဘိုဂျိုရဲ့တမိဖြစ်သူမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကတော့ကောင်မွန်မျိုးနယ်ရဲ့လွှတ်တော်မှဖြစ်ဝေကောက်တင်မြောက်ခံရရပါပြီအလားတူပဲတခြားနိုင်ငံရေးပါတီမှလည်းအမျိုးသမီးလွှတ်တော်အမတ်တွေပါဝင်တာတွေ့ရပါတယ်ဒါပြင်ရှီလီလုံးကျောင်းသူတွေယုံကြည်ချက်ကြောင့်အကျဉ်းကျခံရတဲ့မြန်မာအမျိုးသမီးငယ်လေးတွေအများအပြားတွေ့ရတဲ့အတွက်ကြောင့်လည်း
တော့ခင်ချီနေနဲ့အားတက်မိတဲ့အကြောင်းပြောကြခြင်းနဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးများကန်တာကိုညီကုန်းချုပ်အပ်ပါတယ်။ဖိုက်ပြီးတော့အင်္ဂလိပ်တွေတော်ကြတာပဲလို့အောက်မိတယ်။ဖိုက်လည်းသတိရှိကြတာပဲ။တခါလေလောက်ကြတာပဲနိကုန်လုံးပဲ။အခြေအနေကဘယ်လိုဖြစ်နေဖြစ်နေတခါလေကုန်လုံးကခက်ခဲမျိုးမျိုးကိုရင်ဆိုင်ပြီးတော့လုံနေကြတော့အားရပါတယ်တွေ့ရတာဟုတ်တော့လေကိုကတော့မလုံနိုင်တော့ဘူးပေါ ya aw mi ba le. Do aw jan su ji ya sa lo bo le.